မင်္ဂလာပါရှင် AR ရဲ့တန်လင်းစီစဉ်ကနေကြိုဆိုပါရစေ
။တာယာချမ်းမြေတဲ့အချိန်လေးဖြစ်ကြပါစေဗျာ။အခုနားဆင်ကြရမှာက AR ကပတ်စဉ်စီစဉ်တင်ဆက်နေကြစနေသတင်းစကားဝိုင်းတန်လွှင့်စီစဉ်ပဲဖြစ်ပါတယ်။ကျွန်တော်ကရဲနေပါ။ဒီမစကားဝိုင်းမှာကျွန်တော်နဲ့အတူမမေသူကပူပေါင်းပါဝင်သွားမှာပါ။မင်္ဂလာပါမမေသူ
။ဟုတ်ကဲ့မင်္ဂလာပါကိုရဲနေ။
အဒီဘက်ပရိသတ်တွေများကျွန်တော်တို့တင်ပြဆွေးနွေးကြမှာလဲခင
်ဗျ။ဟုတ်ကဲ့ဒီတပတ်မှာသတင်းတွေကတော့တော်တော်လေးမြန်မြန်ဆိုင်ဆိုင်ရှိပါတယ်။ဒါပေမဲ့အဲ့ဒီထဲမှာပထမဆုံးတင်ဆက်ချင်တာကတော့မြန်မာနယ်စပ်အနီးတရုတ်စစ်ရေးလက်ကျင့်မှုနဲ့တရုတ်ရဲ့အာရှရေအထူးကိုယ်စားလှယ်တန့်ရှိချင်တဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့တဲ့အကြောင်းပဲဖြစ်ပါတယ်
။ဟုတ်ကဲ့
တရုတ်နိုင်ငံနဲ့နယ်နိမိတ်ထိဆက်နေတဲ့ကချင်ပြည်နယ်နဲ့တရုတ်ရဲ့စီမံကိန်းတွေရှိတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတဲ့နောက်ပိုင်းဧပြီလ၁ရက်နေ့မှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်တန့်ရှိချန်ကနေပြည်တော်ကိုလာရောက်ပြီးစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပါတယ်။အရင်ခရီးစဉ်တွေတော့လိုပဲအခုခရီးစဉ်မှာလည်းနယ်စပ်ဒေသနဲ့ပြည်ရင်းတည်ငြိမ်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ရဲ့ကူညီဆောင်ရွက်နေမှုနဲ့နိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုမူရစေဝါကြဖြန့်လုပ်ငန်းပပျောက်ရေးနေဆက်ကုံတော်ရေးစားတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ဒီခီးစင်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကအသေးစိတ်ထုတ်ပြန်တာမရှိသလိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကလည်းသတင်းထုတ်ပြန်တာမရှိပါဘူး။အထူးကိုယ်စားလှယ်ရဲ့ခီးစင်အပြီးဧပြီလ2ရက်နဲ့3ရက်နေ့မှာတော့တရုတ်စစ်တပ်ရဲ့တောင်ပိုင်းစစ်ဒေသတရုတ်ပြည်သူ့လွတ်မြောက်ရေးတပ် PLA ကကချင်လွတ်မြောက်ရေးတပ်မတော် KIA ဌာနချုပ်ရှိရာလိုင်ဇာနဲ့ပြီးခဲ့တဲ့ရက်ပိုင်းက KIA ထိန်းချုပ်ထားတဲ့လွယ်ကျမျိုးနဲ့ထိဆက်နေတဲ့တရုတ်ဘက်ခြမ်းမှာစီရေးလက်ကျမှုလုပ်ခဲ့ပါတယ်။ PLA အနေနဲ့ရေးပေါ်အခြေအနေမျိုးမျိုးကိုရင်ဆိုင်ဖြေရှင်းဖို့အသင်းရှိပြီးနိုင်ငံအချုပ်အခြာအနာနေဆက်တည်ငြိမ်ရေးနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်ကိုပြက်ပြက်သားသားကာကွယ်သွားမယ်လို့လည်းပြောထားပါတယ်။တရုတ်စစ်တပ်ရဲ့ဒီစီရေးလက်ကျမှုမှာကြီးအစ်စ်တွေကိုအသုံးပြုထားပြီးမြန်မာနိုင်ငံမှာ2021ခုနှစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒုတိယအကြိမ်မြောက်လက်ကျမှုလည်းဖြစ်ပါတယ်။အထူးကိုယ်စားလှယ်ခရီးစဉ်ကကချင်းနဲ့ရခိုင်စစ်မျက်နှာမှာအထင်အားနေတဲ့စစ်ကောင်စီအတွက်ဂဲပေါက်တစ်ခုဖြစ်လာနိုင်လားတိုက်ပွဲပြင်းထန်နေတဲ့ကချင်းနဲ့နယ်စပ်မှာတရုတ်ကစစ်ရေးလက်ကျင့်တာကဘယ်လိုသဘောဆောင်ပါသလဲဒီပေါ်မှာကိုယ့်ရဲ့နေရာရောဘယ်လိုမြင်ပါသလဲရှင
်ဟုတ်ကဲ့အခုနောက်ဆုံးတရုတ်ရဲ့စစ်ရေးလက်ကျင့်မှုနဲ့တရုတ်အထူးကိုယ်စားလှယ်တင့်ရှီကျွန်းတို့ရဲ့နေပြည်တော်ခရီးစဉ်ဟာမမေသူပြောသလိုမျိုးပဲကချင်းစစ်မျက်နှာတင်တာမကပဲနဲ့ပေါ့နော်ဒီရခိုင်စစ်မျက်နှာအထီကိုပါစစ်ကောင်စီတပ်တွေရှုံကြီးရှုံနေတာနဲ့သွားတိုက်ဆိုင်နေတာကြောင့်အဲအရင်ရှမ်းမြောက်စစ်ပွဲတုန်းကလိုပဲတရုတ်ရဲ့ဖိအားကြောင့်အချင်းနဲ့ရခိုင်ကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေရဲ့စစ်စင်ကြီးတွေရပ်တန့်သွားမလားလို့စိုးရင်တန်းနေထွက်ပေါ်လာနေပါတယ်တရုတ်ဟာရှမ်းမြောက်မှာညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ကြီးတုန်းကလည်းဒီလိုပဲစီရေးလေးကျင့်မှုတွေကိုကန့်ဒေသတပတ်ချမ်းတရုတ်နယ်ထဲမှာလုခဲ့ပြီးတော့တိုင်းသားတက်တွေထိုးစစ်မရက်လို့ရှိရင်ထောက်ပံ့ရေးလမ်းကြောင်းဖြတ်မယ်လို့ချင်းကြောက်ပြီးတော့ဟိုက်ကန်သဘောတူညီချက်ကိုအတင်းအာဓမလိုက်နာစေပါတယ်အခုဒီချိန်စီရေးလေ့ကျင့်မှုကလည်းမမေသူပြောသလိုပါပဲဒီကချင်ပြည်နယ်လိုင်ဇာနဲ့လွယ်ကျေတစ်ဖက်ချမ်းမှာလုခဲ့တာဖြစ်တယ်ဆိုတဲ့အခါမှာကြတော့ဒီစစ်စင်ရေးဟာကချင်နေကိုဖိအားပေးတာလားလို့မေးစရာမိကွန်းလဲဖြစ်တာပေါ့ဗျာကချင်စစ်မျက်နှာအပြောင်းလဲကိုပြီးခဲ့တဲ့နှစ်ပတ်ဒီစကားဝိုင်းမှာပဲကျွန်တော်တို့ဆွေးနွေးခဲ့ပါသေးတယ်။အဲနောက်ဆုံးရသတင်းတွေအရဆိုလို့ရှိရင်ပေါ့နော်။ကချင်လူမျိုးရေးတပ် KIA နဲ့ပူပေါင်းတပ်ဖွဲ့တွေဟာအခုဆိုရင် AOR မြစ်အရှိတ်ဘက်ချမ်းကမြစ်ကြီးနားဗမော်ကားလမ်းကိုကောင်းကောင်းထိန်းချုပ်ထားနိုင်တယ်လို့ဖက်ကန်နဲ့ပူတာအူတို့ကိုလည်းပိတ်ဆို့တာတွေလုပ်နေပါပြီ။ဆိုတော့ဒီနှစ်အတွင်းကချင်ပြည်နယ်ကို KIA ရအပြီးသိမ်းမယ်ဆိုပြီးတော့ကချင်စီရေးလေးလာစောင့်ကြည့်သူတွေကထင်ကြီးပြနေခဲ့ကြတာပါအနောက်ကချင်ပြည်နယ်တစ်ဖက်ချမ်းမှာတရုတ်ကစီရေးလေးကျင့်မှုဟာမကြသေးခင်ကအမေရိကန်နိုင်ငံသားကြီးအတိုင်မင်ဂန်ဒဲရက်ချိုလေးနဲ့ဒီ KIA KIO KNU KMPP နဲ့ CNF တို့ပါဝင်တဲ့ K3C မဟာမိတ်အဖွဲ့တို့တွဲဆောင်ဆွေးနွေးမှုအပြီးဖြစ်ပေါ်လာတယ်လို့ချိတ်ဆက်ကြည့်လို့ရပါသေးတယ်နောက်ရခိုင်စစ်မျက်နှာကိုကြည့်ရင်လေတရုတ်တို့ကအပြည့်ရက်လိုတာကိုကုလသမဂ္ဂလုံခြုံရေးကောင်စီထိပါတက်ပြောတာကျွန်တော်တို့တွေ့ရမှာပါပြီးခဲ့တဲ့ကြာတာရင်းနေ့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာတရုတ်ကိုယ်စားလှယ်ကရခိုင်ကအခြေအနေတွေကိုအနီးကပ်လေ့လာစောင့်ကြည့်နေပြီးတော့လမ်းကြောင်းများစွာကနေတရုတ်ကငြိမ်းချမ်းရေးကိုလိုလားကြောင်းပြသခဲ့တယ်လို့ဆိုခဲ့ပါတယ်ဒီပြင်ခြေအနေကိုကြည့်မယ်ဆိုရင်လေရခိုင်တပ်တော် AA ဟာမောင်တော်ကလွဲပြီးတော့ ရခိုင်မြောက်ပိုင်းတကွင်လုံးကိုတင်ထားနိုင်ပြီးစစ်တွေနဲ့အန်းတို့ကိုလှမ်းပြီးတော့ချင်းချောက်နိုင်နေတာကိုကျွန်တော်တို့မြင်ရမှာဖြစ်ပါတယ်ပို့ပြီးတော့အရေးပါလာတာကတော့တရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူနဲ့မဒေးကျွန်းတို့ကိုပါအေကပိတ်ဆို့ထိန်းချုပ်လိုက်တာပါအဲဒါကြောင့်လေတရုတ်တို့အသေးအံဖြစ်ပြီးတော့အတန်ထွက်လာတယ်လို့ယူဆမှာပါပဲတကယ်လို့ဆို2024 January 17ရက် Hagen the Board တူညီချက်ခရေကတရုတ်ကအေကိုလည်းဖိအားပေးခဲ့တာပါဒါပေမဲ့အေကရှမ်းမြောက်ဒေသတစ်ခုထဲမှာသာအပြစ်ရပ်ပေးပြီးတော့ကျန်တဲ့ဒေသတွေနဲ့ရခိုင်မှာအပြစ်ရပ်မပေးပါဘူးကျွန်တော်ကြားရတဲ့သတင်းရင်းရဆိုလို့ရှိရင်မဟာရေကြောရေနဲ့ဆက်ဆံတတ်တဲ့တရုတ်ဟာအေကောင်းဆောင်တွေကိုချောချောမောမောပျော့ပျော့ပြောင်းပြောင်းနဲ့ဆက်ဆံနေရတယ်လို့သိရပါတယ်တရုတ်ဟာသူ့ရဲ့ဗျူဟာမြောက်အကျိုးစီးပွားဖြစ်တဲ့ကြောက်ဖြူရင်းနဲ့စိတ်ကမ်းနဲ့အထူးစီးပွားရေးဇုံကိုထိပါလာနေတဲ့ဒီရခိုင်စစ်ပွဲရပ်ဖို့2024မတ်လ18ရက်ရသေးတောင်တိုက်ပွဲအပြီးမှာအေအေခေါင်းဆောင်တွေကိုဖိတ်ကြားဆွေးနွေးခဲ့တယ်လို့လည်းကျွန်တော်သိရပါတယ်တရုတ်ဟာရှမ်းမြောက်မှာလိုပဲချင်းရွှေဟော်ကုန်သွယ်ရေးပြန်ဖွင့်ဖို့ညီနောင်မမိတ်တွေကို80ရာခိုင်နှုန်းနဲ့စစ်တပ်ကို30ရာခိုင်နှုန်းအခွန်ပေးဖို့လှုပ်ခဲ့တယ်လို့မျိုးရခိုင်မှာလည်းအီကညင်းလို့မရတဲ့မလုံးမျိုးပေးပြီးတော့ရခိုင်စစ်ပွဲကိုရက်လိုက်နိုင်တယ်လို့ဆိုရင်ရရှိပါတယ်။ဒါပေမဲ့မလ25ရက်နေ့ကနေစပြီးတော့ရခိုင်တပ်တော်အီအနေနဲ့စစ်ရေးလှုပ်ရှားမှုတွေပြန်စတင်လာတာကိုကျွန်တော်တို့မြင်တွေ့ရပါတယ်။မောင်တော်ဘူးဒီတောင်အန်းစစ်တွေပတ်ဝန်းကျင်မှာတိုက်ပွဲတွေပြန်ဖြစ်လာနေပါတယ်။ဘလူပဲဖြစ်ဖြစ်ပေါ့နော်ချမ်းမြောက်မှာရောရခိုင်ရောကချင်းမှာပါအပြစ်ရဖို့တရုတ်ကကြိုးစားနေတာဟာမြန်မာစစ်တပ်အသက်ဆက်ဖို့ကူညီနေတာလို့မြန်မာတွေကမြင်နေကြပါတယ်အဲဒါကိုမကြသေးခင်ထုတ်ပြန်လိုက်တဲ့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာရဲ့သဘောထားစစ်တမ်းအရလဲပြက်ပြက်ထင်ထင်ကိုကျွန်တော်တွေ့နိုင်ပါတယ်တရုတ်ကမြန်မာပြည်တွင်းရေးကိုဝင်ဆွတ်တယ်လို့80ရာခိုင်နှုန်းကမြင်တယ်လို့အိန္ဒိနာချင်းကောင်မဟုတ်ဘူးလို့54ရာခိုင်နှုန်းကမြင်နေပါတယ်တရုတ်ဟာဒီအတိုင်းဆက်ပြီးတော့ကိုဂျိုးစီဝါကိုရှေ့တန်းတင်လွန်ပြီးလိုရာပုံဖော်ဖို့ဆက်ဖိအားပေးနေအောင်မယ်ဆိုလို့ရှိရင်တရုတ်စန့်ကျင်ရေးမြန်မာလူထုရဲ့သဘောထားဟာတိတက်ပူမြင့်လာလိမ့်မယ်လို့သုံးသပ်ဆွေးနွေးပြရတယ်မမေတူရေ
ကဲပါနောက်ထပ်သတင်းတစ်ပုဒ်ကတော့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ခနဖွဲကမဟာမိတ်စုဖွဲ့မှုပုံစံဖွဲ့စည်းထားတဲ့အကြောင်းပဲဖြစ်ပါတယ်။ထိုင်းနိုင်ငံချင်းမမြို့မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ခနဖွဲဆွေးနွေးပွဲကျင်းပခဲ့ပြီးမတ်လ17ရက်နေ့မှာပဲစုဖွဲ့မှုပုံစံဖွဲ့စည်းဖို့ဆွေးနွေးသဘောတူညီခဲ့ကြတာပါ။7EO Alliance ဆိုတဲ့ဒီအဖွဲ့အစ်မှာရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်ကအဖွဲ့ခေါင်းဆောင်ဖြစ်ပြီးမွန်ပြည်သက်ပါတီကနိုင်အောင်မင်းကဒုတိယအဖွဲ့ခေါင်းဆောင်အဖြစ်တာဝန်ယူသွားမှာဖြစ်ပါတယ်။ပါဝင်တဲ့အဖွဲ့တွေကတော့ RCSS မွန်ပြည်သက်ပါတီ၊ကရင်မျိုးသားလူမျိုးရေးတပ်မတော်ငြိမ်းချမ်းရေးကောင်စီ၊ဒီမိုကရေစီအကျိုးပြုကရင်တပ်မတော်၊လာဟုဒီမိုကရက်တစ် CEO ၊ရခိုင်ပြည်လူမျိုးရေးပါတီ၊ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်မြန်မာနိုင်ငံဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးလို့ပဲဖြစ်ပါတယ်။ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ကနာယကဗိုလ်မှူးကြီးခွန်ဦးကနဲ့ကိုယ်စားလှယ်အချို့တက်ရောက်ခဲ့ပြီးအဖွဲ့ဝင်တွေကမှသဘောကွဲလွဲမှုတွေလည်းရှိခဲ့ပါတယ်။မဟာမိတ်အဖွဲ့အစ်အနေနဲ့လက်ရှိဖြစ်ပေါ်နေတဲ့အကြက်တဲကိုနိုင်ငံရေးတွေ့ဆုံဆွေးနွေးရေးနဲ့အဖြေရှာရေးတက်ဆိုင်သူတွေအားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်မြောက်ရင်းနဲ့ပြည်ပခန့်ကြားကပြည်သူတွေကိုကောက်ွယ်ပေးနိုင်ရေးစတဲ့လမ်းကြောင်းတွေပေါ်မှာရပ်တည်သွားမယ်လို့တွဲဖက်ထွေထွေတွေ့မှုဗိုလ်မှူးကြီးစောကျော်ညာပြောထားပါတယ်။လက်နက်ကင်တော်လိုင်းရေးထက်နိုင်ငံရေးအရာတွစ်ဆောင်ဆွေးနွေးရေးကိုအလေးတာတဲ့ဒီမဟာမိတ်အဖွဲ့အနေနဲ့ဘာတွေလုပ်နိုင်မလဲဘယ်လောက်ထိခီးစက်နိုင်မယ်လို့ကိုယ်ရင်းယူဆပါသလဲရှင
်ဟုတ်ကဲ့မမေသူပြောတဲ့အတိုင်းပေါ့ဗျာဒီတရင် NCA အပြည့်ရစာချုပ်လက်မှတ်ထိုးတဲ့အဖွဲ့တွေကမဟာမိတ်စုဖွဲ့မှုပုံစံသင်းတဲ့7 Alliance လို့ပြောင်းဖွဲ့တာဟာရိုးရိုးရှင်းရှင်းပြောရရင်တော့ NCA လုံးဝအလုံးမဖြစ်တော့ဘူးဆိုတာကိုနောက်ဆုံးတက်တည်ပြလိုက်တာပေါ့ဗျာသူတို့ကိုယ်တိုင်ကိုယ်ကလည်းဝန်ခံပါတယ်NCA မှာလက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေအနေနဲ့ငြိမ်းချမ်းလုပ်ငန်းစဉ်ဥဆောင်အဖွဲ့လို့ခေါ်တဲ့ PPST ဟာဆရာနာသိမ့်ပြီးစုဖွဲ့မှုရုပ်လျော့လာနေတာမဟုတ်လို့အသစ်ပြန်ဖွဲ့တာလို့ဆိုပါတယ်။ဒါပေမဲ့လက်ရှိနိုင်ငံရေးကိုချင်းကပ်ရမှာဒီအဖွဲ့ဟာစစ်တပ်နဲ့ဆက်ဆက်ဆွေးနွေးပြီးငြိမ်းချမ်းတည်ဆောက်ရမယ်ဆိုတဲ့အယူဆနဲ့နီးလမ်းကိုဆက်ပြီးတော့ကင်ဆွဲသွားမယ်လို့သိရပါတယ်။ဒီလမ်းကြောင်းကိုအရင်သမရဦးသိန်းစိန်လက်ထက်ခရေက ဆရာနာသိန်းနဲ့အထီပေါ်ဗျာဒေါ်လာတန်ပေါင်းရာပေါင်းများစွာကိုငញ្ញံကြီးတိဆောက်မယ်ဆိုပြီးတော့သုံးဖြုံးခဲ့ကြတဲ့ဖင်လန်ဆွစ်နော်ဝေနဲ့ဩစတြေးလျတို့ကကိုယ်စားလှယ်တွေပူးပေါင်းဖွဲ့ထားတဲ့ Joint Peace Fund ပူးတွဲငញ្ញံကြီးရန်ပုံငွေဆိုတဲ့အဖွဲ့ကဆက်ပြီးအားပေးထောက်ခံနေပုံပါပဲအဒီငွေတွေဟာ overhead cost လို့ခေါ်တဲ့လုပ်ငန်းအကောင့်ထဲပေါ်ရာမှာအများဆုံးသုံးစွဲခဲ့ကြပြီးတော့ငញ្ញံကြီးလမ်းစပျောက်ဆုံးသွားတဲ့အခုချိန်ထိလဲဒီငញ្ញံကြီးကိုဗန်းပြလှုပ်ဆော်နေစေပဲမို့လို့နောက်ထပ်ဒေါ်လာတန်းချီပြီးထပ်ဘောချက်ချင်နေတာများလားလို့အဲ့လိုမျိုးတန်စရာဖြစ်စရာကောင်းတာပေါ့ဗျအဲ့ဒါပဲမဲ့လဲအရင်လိုငញ្ញံကြီးလုပ်ငန်းစဉ်ကခုနကတော့သူတို့ကိုယ်တိုင်ဝန်ခံခဲ့ကြသလိုဂွင်ကပြတ်သွားပြီးတော့နိုင်ငံကြီးစီရင်တဲ့တန်တမန်ကြီးအပြောင်းလဲတွေဖြစ်နေပြီဆိုတာကိုဒီအဖွဲ့တွေလက်ခံသိရှိပုံပေါ်ပါတယ်စစ်ကောင်စီစန့်ကျင်ရေးတခြားတိုင်းသားတော်လှန်ရေးတပ်ဖွဲ့တွေကသူတို့ဆိုင်ရာဒေသတွေမှာစီရင်အောင်ပွဲတွေရနေတာအိန္ဒိယနိုင်ငံတွေကနေပြီးတော့ချင်းကပ်မှုပြောင်းလဲလာနေတာအထူးသဖြင့်ဒီအဖွဲ့တွေအားကိုအားထားပြုရပ်တည်နေရတဲ့ထိုင်းနိုင်ငံမှာအစိုးရတက်လာပြီးတော့လူသားချင်းစာနာထောက်ထားရေးစင်ကြံကိုထိုင်းမြန်မာနယ်စပ်မှာထူထောင်လာနေတာဟာအဲ့ဒီအဖွဲ့တွေအပြောင်းလဲလှုပ်လာစေတဲ့အဓိကတွန်းအားတွေဖြစ်တယ်လို့ကျွန်တော်ကတော့ယူဆပါတယ်။အမမေသူပြောလိုမျိုးပြီးခဲ့တဲ့မတ်လ18ရက်နေ့19ရက်နေ့အထိချင်းမိုင်မှာလှုပ်ခဲ့တဲ့ဒီအဖွဲ့ရဲ့အစည်းအဝေးပွဲမှာ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့ဆက်ကကိုဒေသတွေမှာကိုပိုင်ပြဋ္ဌာန်းခွင့်အရအုပ်ချုပ်ရေးစနစ်စတင်လုတ်ဖို့ပြောတာကိုကြည်ရင်ထိုင်းဘက်ကနေပြီးတော့လက်တလော KNU ထိန်းချုပ်ရာဒေသကစစ်ရှောင်တွေကိုအကူအညီထောက်ပံ့ပေးသလိုမျိုးရှမ်းနေတဲ့တခြားတိုင်းသားဒေသတွေကိုပေးလာခဲ့သည်ရှိတော့အသင့်အနေထားမျိုးရှိအောင်လို့စော်ဩတာများလာလို့မိကုံထုတ်เสียဖြစ်ရပါတယ်အဲဒါပေမဲ့လည်းဒီဆွေးနွေးပွဲမှာဗိုလ်ချုပ်ကြီးရော့ဆက်ပြောတဲ့အကြောင်းကိုအစီအစဉ်တစ်ခုအနေနဲ့ထည့်သွင်းပြီးတော့အသေးစိတ်ဆွေးနွေးတာမတွေ့ရတဲ့အခါမှာကြတော့ RCSS SSC ကလွဲပြီးတော့တခြားအဖွဲ့တွေအနေနဲ့လက်နက်ကင်တပ်ဖွဲ့ညများအစားစားမရှိပဲထိန်းချုပ်နေမြေကြီးကြီးမားမားမရှိတာကြောင့်ဒီလိုမဆွေးနွေးတာလို့လဲသုံးသပ်ရမှာပါအဲဒီနေရာမှာကြုံလို့ထည့်ပြောရရင်တော့ RCSS SSC ကိုစစ်ကောင်စီရဲ့မဟာမိတ်လို့တောင်ရှမ်းလူလူကမြင်နေတာကိုထည့်ပြောရမှာပါအထူးသဖြင့်ရှမ်းပြည်နယ်တွင်ကတခြားတိုင်းသားတပ်ဖွဲ့တွေကစစ်ကောင်စီကိုပြန်လဲတွန်းလှန်တိုက်ခိုက်နေချိန်မှာရှမ်းတပ်တွေပါဝင်ခြင်းမရှိတာကိုရှမ်းလူလူကတော်တော်ကိုမခံကြီးမခံတာဖြစ်နေတာပါအဲ့ဒီအစား2023အောက်တိုဘာလအထိစစ်ကောင်ဆောင်မင်းအောင်လှိုင်နဲ့ဗိုလ်ချုပ်ကြီးရော့ဆက်တို့နေပြည်တော်မှာတွေ့ပြီးရှမ်းပြည်တည်ငြိမ်ရေးဆွေးနွေးခဲ့ကြသလိုရှမ်းပြည်တောင်ပိုင်းမှာလည်း SSC ဟာအင်ချမ်းမြေတိဆောက်ရေးစီးပွားရေးလုပ်ငန်းတွေနဲ့အလုပ်ရှုပ်နေခဲ့တာပါအဲ့တကယ်ဆိုငြိမ်းချမ်းရေးဆိုတာကိုလက်နက်ကင်တပ်ဖွဲ့တွေထက်စီပေးဆောင်ဒုက္ခသည်တွေအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးငယ်တွေကျမအင်းနဲ့ပညာရေးလူမှုကွန်ကြီးကယ်ဆယ်ရေးလှုပ်သားတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေကပို့ပြီးတော့တည်ကြမှာပါအသူတို့ရဲ့ပါဝင်ပူးပေါင်းမှုရှိမှသာလျှင်ငြိမ်းချမ်းရေးဆိုတာအခြေခံမှာဖြစ်ပါတယ်အဲ့လိုမဟုတ်ဖဲနဲ့ငြိမ်းချမ်းရေးအမြင်ခံပြီးတော့ငွေအာဏာနဲ့လုတ်ပိုင်ခွင့်တွေကိုရှာကြတာဆိုရင်ဖြစ်တော့တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကအလှမ်းဝင်းနေအောင်မယ်လို့သုံးသက်ဆွေးနွေးရင်းနဲ့ကျွန်တော်တို့ရဲ့ဒီတပတ်စနေသတင်းစကားဝိုင်းကိုဒီမှာနေမယ်ကျန်နာခွင့်ပြုပါခင်ဗျအစီအစဉ်ကိုအစဆုံးနားဆင်ပေးကြလို့ကျေးဇူးပါဒီတပတ်ဒီချိန်မှာပဲကြံစုံရအောင်မယ်နော်